ကေယူဌာနချုပ်ရှိတဲ့လိုင်ဇာအနီးမှာအစိုးရစစ်တပ်ဖက်ကနေပြီးပစ်လိုက်တဲ့လက်နက်ကြီးကြတာကြောင့်ဒီ KIA မှာတင်းနှံတက်နေကြတဲ့ဗိုလ်လောင်းတင်းနှံ20ကျော်တေဆုံးရပါတယ်ဒီလိုပြစ်ခတ်မှုတွေကြောင့်တေဆုံးမှုတွေဖြစ်ခဲ့ရတဲ့အခြေအနေတွေပေါ်မှာကိုမင်းကိုနိုင်ရဲ့တုံသက်ချက်အရင်သိချင်ပါတယ်ရှင
်ဟုတ်ပါဒီကြတာကတော့နံပါတ်1ကြီးရင်းကြီးကြီးရဲ့လုပ်ငန်းစဉ်တွေအတွက်အမတန်မှစိုးရိမ်ကြဖြစ်သွားလိမ့်မယ်အားလုံးကစိတ်ရှည်သိခံပြီးတော့စူးစမ်းနေရတဲ့လူသားကလည်းပြည်ညာရေးရောအရေးကြီးဆုံးလုပ်ငန်းဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးရောအဲ့အရာအကုန်လုံးကိုထိခိုက်နိုင်တယ်လို့ကျွန်တော်တို့ဆန်သားရတယ်အဲ့တော့ဒီဟာတွေကသိမြင်ရမယ့်ကိစ္စတွေပဲတန်းဒီမှာဒီအဖြစ်ဆက်ရသေးလက်မှတ်မထိုးနိုင်လေးကင်မှာဖြစ်တာပုံပြီးတော့စိတ်ပူပါရာရှိတယ်အဲ့တော့ဒီဟာလေးအကုန်လုံးကိုဒီကိစ္စမှာလက်ရှိပြန်လို့မရဘူးဆိုတာကိုကျွန်တော်ပြောချင်တာဖွဲ့စည်းပုံပြင်ဆင်ရေးရောအရေးကြီးတဲ့လုပ်ငန်းစဉ်တွေအားလုံးပါပဲ
ဟုတ်ကဲ့ဒါပေမဲ့ဒီလိုအခြေအနေတွေဖြစ်လာတာဘလို့နိုင်ငံရေးအခြေအနေတွေကြောင့်ဘာကြောင့်လဲလို့ရောတုံ့သက်ပါလဲရှင
်ဒီအခြေအနေအကုန်လုံးကပြောတာကလုပ်တာကိုပဲကျွန်တော်ကြည့်ရလိမ့်မယ်အဲ့တော့လုပ်ရတဲ့ဟိုပုံမှာတုံ့သက်ကြည့်နေသလိုရှိရင်အခြေအနေကိုပို့ပြီးတော့ရှုပ်ထွေးသွားပြီမဲ့လုံရမျိုးဖြစ်နေတယ်အဲ့ဒါမျိုးကတော့ကျွန်တော်တို့အကုန်လုံးကတမီတမျိုးထဲကန့်ကွက်ရမယ်နောက်နောက်မဖြစ်အောင်အဲ့ဒီအပေါ်မှာလည်းအခုဖြစ်ခဲ့တဲ့အပေါ်မှာလည်းအခြေအနေကိုချိန်သိမ့်နိုင်အောင်ပေါ့အဲ့ဒါတော့အားလုံးကြိုးစားနေပါလေကျန်တဲ့လူတွေလည်းတန်လျာပို့ရှိလာမယ်စိုးရိမ်မှုတွေဖြစ်လာမယ်ပြီးတော့ပြင်ဆင်မှုတွေဖြစ်လာလိမ့်မယ်ဆိုလိုတာကတော့ငင်းငင်းကြီးအပေါ်မှာတန်လျာရှိလာပြီဆိုရင်တန်ပြည့်ရဲ့ဒီသူ့ပြည်ပြောင်းလဲရေးလို့အခုအမိပေးထားတဲ့အလုပ်တွေအကုန်လုံးကိုသွားပြီးတော့ထိခိုက်နေမယ်
ဟုတ်ကဲ့ဆိုတော့ဒီအခြေအနေတွေနဲ့တစ်ဆက်တည်းပါပဲရှင်ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းကပြောပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေကို2015ရွေးကောက်ပွဲပြီးမှပြင်နိုင်မယ်ဒါဟာလုပ်ငန်းစဉ်တွေရဲ့သဘောတဘာဝအရဒီလောက်သွားကြမယ်ဆိုပြီးတော့ပြောဆိုချက်တွေရှိပါတယ်ဆိုတော့ဒီအခြေအနေတွေပေါ်မှာရောကိုမင်းကိုနိုင်ဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်တို့လိုချင်တာကပြီးခဲ့တဲ့ပြည်သူတွေရဲ့သဘောထားဆန္ဒတွေပေါ်ထုတ်မှုရဲ့ပြီးတော့စုံစမ်းမှုတွေအဲ့ဒါကိုအလေးအနက်နဲ့အကောင့်ကပေါ်လာတော့ဗျာအဲ့ဒါကိုမပြည့်စုံရဘူးကျွန်တော်တို့စာမှုတွေအားလုံးမှာတက်လုပ်ခဲ့ကြတယ်လူလူကြီးကြီးနဲ့ပြည်သူတွေကနေပြီးတော့လိုက်ခဲ့ကြတယ်လက်မှတ်တွေထိုးဆိုတော့လည်းတက်တက်ကြတယ်ထိုးခဲ့ကြတယ်ကျွန်တော်တို့တကယ်ဆိုတောင်းလမ်းပြသတွေအကြောင်းကြောင်းများတွေမရောက်သေးနဲ့တော့မှမဲပြင်းနိုင်ခွင့်ရှိတဲ့အသက်ရရောက်ပြီးသားဖြစ်တဲ့ပြည်သူလူထုလက်မှတ်၅ခန်းကိုရထားတယ်အဲ့ဒါကိုတော့အလေးမဲ့ပြုပါမယ်အဲ့ဒီအရာတွေထိုးဆဲသွားလို့မရဘူးကာလဆိုတာမျိုးဟာတော့လုပ်ငန်းစဉ်ရဲ့သဘောအရအတိုင်းအတာတစ်ခုရှိပေမဲ့အချိန်ဆဲရမျိုးတော့မဖြစ်ပြန်ဘူးအဲ့တော့လက်စီမပြတ်ဖို့ရဲ့အချိန်ဆွဲတာမဖြစ်ဖို့ရဲ့တော့အားလုံးကတော့ကျွန်တော်တို့လိုကြရမယ်ဒီဥစ္စာအပေါ်မှာတော့ဆက်ပြီးတော့သွန်အားတော့ပေးနေရမှာပဲဗျာ
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဟလာလွှတ်တော်ထဲမှာပြင်မယ်ဆိုတော့အခြေအနေတွေနဲ့ပတ်သက်လို့ရောကိုမင်းကိုနိုင်ဘယ်လိုသုံးသပ်ပါလဲရှင
်လွှတ်တော်ထဲမှာတကယ်ကြောင်းလဲနိုင်ဖို့ကလွှတ်တော်ရဲ့ပြင်ပကအားတွေကအင်မတန်လိုအပ်တယ်အဲ့ဒါကိုပြည့်တယ်လို့တော့မရဘူးအဲ့တော့ကျွန်တော်တို့ပြည်သူလူထုကယုံကြည်မှုနဲ့လိုက်ပါခဲ့ကြတယ်နောက်ထပ်လည်းဆက်ပြီးတော့ယုံကြည်မှုနဲ့ပဲအလုပ်လုပ်ကြအောင်အဲ့ဒီယုံကြည်မှုတွေပြတ်မသွားသေးတဲ့ညီညွတ်ဖြစ်တဲ့တာပေါ့
ဟုတ်ကဲ့အဲ့တော့ဖွဲ့စည်းပုံပြင်ဆင်ရေးဟာလွှတ်တော်ဥက္ကဋ္ဌလည်းသမရရုပ်ဘက်ကိုပြန်ပြီးတော့ပြောနေတယ်သမရဘက်ကလည်းတခါလွှတ်တော်ဥက္ကဋ္ဌကိုပြန်ပြီးလွှဲနေတာရှိတယ်ဆိုတော့ဒီအခြေအနေတွေပေါ်မှာကိုမင်းကိုနိုင်ဘယ်လိုမြင်ပါလဲရှင်အဲ့တော့ဖွဲ့စည်းပုံပြင်ဆင်ရေးဟာဘယ်သူမှအဓိကတာဝန်ရှိတယ်လို့ရောကိုမင်းကိုနိုင်သုံးသပ်မလဲရှင
်တကယ်တော့ကျွန်တော်တို့ဥပဒေပြုအာဏာအကြောင်းကိုပဲပြောကြမှာဆိုတော့ဥပဒေပြုအာဏာကလွှတ်တော်မှာပဲရှိတာပေါ့ဒါပေမဲ့ဒီလောက်နဲ့ကိုတကယ်တကယ်တကတိဘဝကမပြည့်စုံဖြစ်နေတယ်ဆိုလိုတာဟာဗျာဖွဲ့စည်းပုံပြင်ဆင်ရေးတာဥပဒေကိစ္စမဟုတ်ဘူးဗျာနိုင်ငံရေးကိစ္စအဲ့ဒါကိုကျွန်တော်ပြောနေတာဥပဒေစကားကိုပြောကြရတယ်ဟုတ်လားဥပဒေနဲ့အညီဖြစ်ဖို့အားလုံးဆိုတာကနိုင်ငံရေးရဲ့အားပေါ်မူတည်တဲ့နိုင်ငံရေးအရာစိတ်ဝင်စားမှုစိတ်အားသက်သာမှုတွေအပေါ်မှာပဲမူတည်တယ်ဒါကြောင့်မို့လို့နိုင်ငံရေးရအရေးကြီးနေတဲ့အင်အားစုတွေအားလုံးရဲ့လိုချာတက်ကြမှုတွေပါတယ်အဲ့တော့ချုပ်ရမ်းလို့ရှိရင်ဥပဒေကိစ္စလို့ယူဆရရှိပေမဲ့တကယ်တော့နိုင်ငံရေးကိစ္စပါနိုင်ငံရေးကစိတ်အားသက်သာမှုသူ့ပြင်ကြောင်းလဲရှိမှုအမှန်တကယ်ရှိတဲ့စိတ်အားသက်သာမှုလိုတယ်အဲ့တော့စွတ်တော်မှာရောအစိုးရကတတ်တော့တော့တိုင်းနာကောင်းဆောင်နေရောအဲ့ဒီမှာကိုယ်တလဲတွေရောအကုန်လုံးပေါ့ဗျာအဲ့ဒါကြီးအားလုံးရဲ့စိတ်အားသက်သာမှုလိုပါလေဟုတ်ကဲ့
ဆိုတော့ကိုမင်းကိုနိုင်အနေနဲ့2015မြန်မာနိုင်ငံရေးအခင်းအကျင်းဆိုရင်ဘယ်လိုသုံးသပ်မလဲဥပမာဘယ်လိုအခက်ခဲတွေပိုပြီးတော့တွေ့လာနိုင်စရာရှိတယ်လို့သုံးသပ်နိုင်မလဲရှင်
ဒီလိုကဟိုစိတ်ပေါ်မှုတွေကတော့ရုပ်ုံရှိနေမှာပဲအခုပဲရှိတယ်အဲ့ဒီရုပ်ောက်ခွဲကကိုစီကိုစီရုပ်ောက်ခွဲမတိုင်ခင်မှာပေးကြရမယ်ညှော်လင့်ချက်တွေဟာလားတတိပုဒ်တွေရှိမယ်ခြံဆွဲကြမယ်အလံတွေရှိမယ်အဲ့တော့ပြည်တွင်းကြီးကြီးရဲ့အလံကိုတိုင်တဲ့သူကလည်းခြံမှာပဲကိုစီကိုပြည်စီရေးဆိုတာလည်းခြံရမှာပဲအဲ့တော့ဒီမိုကရေစီတနောက်ပြည့်သွားပြီတော့ ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဘယ်လောက်ဦးတည်တယ်ဆိုတာပဲအရေးကြီးတယ်။အဲ့တော့ကျွန်တော်တို့ကအာမခံချက်တွေတတိကိုယ်ဝတ်တွေကန့်ဆဲတဲ့အလံတွေကိုသိရမှာဖြစ်သလိုဘယ်လောက်ပြစ်ပြီမလဲဘယ်လောက်စိတ်ချယုံကြည်ရမလဲဆိုတဲ့အစဉ်အလာတွေလည်းကျွန်တော်တို့ပြန်ကြည့်ချက်ပါလေ
။ဟုတ်ကဲ့အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်။